နောက်ဆုံးအကြိမ်နျူကလ িয়ার စမ်းသပ်မှုတွေလုပ်ခဲ့တဲ့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့ဘယ်နိုင်ငံနဲ့မဆိုကုန်သွယ်ရေးလုပ်ငန်းတွေရပ်ပစ်ဖို့အမေရိကန်သမ္မတရဲ့ချင်းချောက်ပြောဆိုမှုဟာတရုတ်နဲ့အမေရိကန်တို့ရဲ့ကြီးမားတဲ့ကုန်သွယ်မှုအပေါ်အာဏာရဖြစ်စေကြောင်းတရုတ်နိုင်ငံကတုံ့ပြန်ဝေဖန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကမြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေနောက်ထပ်ချမှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဖိအားပေးနေချိန်မှာပဲနှစ်စဉ်ဒေါ်လာဘီလျံ650တန်ဖိုးရှိတဲ့အမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ရေးအပေါ်ထိခိုက်နေတဲ့စီးပွားရေးဆိုင်ရာချင်းချောက်ပြောဆိုထားတဲ့အစီအစဉ်တွေကိုသမ္မတထရမ်ကရှေ့ဆက်လုပ်ကင်သွားမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလီကတော့မြောက်ကိုရီးယားကောင်ဆောင်ဟာမစ်ဆိုင်းတုံးလှမ်းတဲ့တွေကိုတလွဲအုံချပြီးနျူကလ িয়ার နဲ့ချင်းချောက်ရန်စမှုတွေဟာစစ်မဖြစ်ဖြစ်အောင်တွန်းပို့ရရောက်တယ်ဆိုပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှစနေလနေ့ကပြောဆိုသွားပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကိုအန်တုနေတဲ့မြောက်ကိုရီးယားကောင်ဆောင်နဲ့ရင်ဆိုင်ရမှာတန်တမာရဲနီလန်းတွေအားလုံးအဆုံးမသတ်ခင်တတ်နိုင်တဲ့မြောက်နီလန်းပေါင်းစုံနဲ့အပြင်းအဆုံဖိအားတွေပေးနိုင်ဖို့တိုက်တွန်းခဲ့တာပါ။တရုတ်အစိုးရပြောခွင့်ရကတော့မြောက်ကိုရီးယားအပေါ်ဖိအားပေးတဲ့လုပ်ရက်တွေမှာတရုတ်နိုင်ငံဘက်ကဘလို့ထောက်ခံအားပေးမလဲဆိုတာကိုဖြေကြားဖို့ညှဉ်းဆဲခဲ့ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ဆွေးနွေးမှုအပေါ်မှာဒီမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။